ပြည်ထောင်နိုင်ငံဒူလူးစ်မြို့နားမှာတောက်ကြနေကတရုတ်ကျောင်းသား၃ယောက်ကိုလူတစ်ယောက်ကသူ့ကားနဲ့ရွေကျဲရှိရှိဝင်တိုက်တာကြောင့်ကျောင်းသားတွေဒဏ်ရာရသွားတယ်လို့ပြည်သူ့ရဲတပ်ဖွဲ့ကပြောပါတယ်။အရင်ကျူးလွန်မှုတွေရောက်စမှုတွေကြောင့်အာဏာဝင်တွေတီထားပြီးသားဖြစ်တဲ့အဲ့ဒီလူဟာအစွမ်းရောင်ဝါဒီအဖြစ်တီထားပြီးသားစီရင်ထဲမှာမပါဘူးလို့ပြည်သူ့ရုပ်သံပြင်ဌာန BFM ကပြောပါတယ်။အဲ့ဒီလူကိုတော့ချက်ချင်းပဲဖမ်းလိုက်ပါတယ်။ဒီလူဟာစိတ်ဝိညာဉ်ခံစားနေရတာနှစ်တော်ကြာနေပြီဖြစ်ပြီးမနစ်ကဒီဇင်ဘာလအထိစီးုံတက်ခဲ့သူဖြစ်တဲ့လူဒူလုစ်မျိုးအစိုးရရှိနေပြဲအီးခွေယူကတုတ်ပြညာတခုမှပြောထားပါတယ်။လက်ရှိအချိန်မှာတော့ဒါကိုအကြမ်းဖက်ဝါဒဆွဲဖြစ်ရတဲ့ခုဖြစ်သတ်မှတ်မထားပါဘူး။ဒါပေမဲ့အဲ့လိုဖြစ်နိုင်ခြေကိုလည်းပယ်ချမထားဘူးလို့ရှင်းနေခွေယူကပြောပါတယ်။ကောင်းမောင်းသူကအကြောင်းသားရစီကိုသူ့ကားနဲ့တမင်းကိုဝန်တိုက်တာဖြစ်ပြီးကျောင်းသားတို့ဟာစိုးရင်ရတဲ့အချိန်ဒီမှာရှိတယ်လို့ရဲတပ်ဖွဲ့သတင်းရင်းမြစ်တခုက AFP သတင်းဌာနကိုပြောပါတယ်။ကားနဲ့တိုက်ခိုက်ရသူတွေဟာကျောင်းသူတအူကျောင်းသားနှစ်ဦးဖြစ်ပြီးအသက်20ကျော်အရွယ်ဖြစ်ကြပါတယ်။